ခုသတင်းပတ်တဲ့ကျင်းပခဲ့တဲ့အာဆီယံထိပ်သီးအစည်းအဝေးမှာမြမအရေးအဓိကဆောင်ရွက်နေတဲ့အင်ဒိုနီးရှားနိုင်ငံဟာသူ့ရဲ့အာဆီယံအလှကျဥက္ကဋ္ဌတာဝန်သက်တမ်းကုံဆုံးခဲ့လို့လာအိုနိုင်ငံကိုကြာသာဘရင်းနေမှာပဲလွှဲပြောင်းပေးရခဲ့ရတယ်လို့ဒီအစည်းအဝေးအတွက်မှာပဲမြမအရေးအတွက်လက်တလောအလှကျဥက္ကဋ္ဌသုံးနိုင်ငံကပူးတွဲကင်တွဲဖြစ်ရှင်းဖို့လေအာဆီယံခေါင်းဆောင်တွေကဆုံးဖြတ်ခဲ့ကြပါတယ်ဒီလိုအာဆီယံအခင်းချင်းအသစ်ပုံစံအသစ်ပေါ်လေ့လာသူရဲ့သုံးသပ်ချက်ကိုကျွန်တော်ကပဲစူးစီးတင်ပြပေးပါမယ်ခင်ဗျာ
အာဆီယံထိပ်သီးအစည်းအဝေးအတွင်းမှာမြမအရေးကချစ်တယ်ပြည့်ပြည့်ပါဝင်ခဲ့ပြီးအလှည့်အပြောင်းတွေလည်းစတိုက်ဖြစ်ခဲ့တာပါလာမယ့်2026ခုနှစ်မှာဥက္ကဋ္ဌနေရာအတွက်အခရာစင်ရအလှည့်ကျတဲ့မြမကိုကြော်ပြီးဖိလစ်ပိုင်ကတာဝန်ယူဖို့ပြင်မြမရေအင်တိုက်အားတိုက်လုပ်ခဲ့တဲ့အင်ဒိုနီးရှားကဥက္ကဋ္ဌတာဝန်သက်တမ်းကုံဆုံးတာနဲ့အတူမြမအချက်တွေကိုကင်တွေ့ရမှာအရင်လိုအာဆီယံအလှည့်ကျဥက္ကဋ္ဌနိုင်ငံတခုတည်းကအဓိကဦးဆောင်ထိတွေ့ဆက်ဆံတာမျိုးမဟုတ်ပဲအလှည့်ကျဥက္ကဋ္ဌနိုင်ငံနဲ့အတူကက်လျက်ဥက္ကဋ္ဌဟောင်းနဲ့နောင်လာမယ့်ဥက္ကဋ္ဌအသစ်နိုင်ငံတစ်ခုပါပူးတွဲပါဝင်က Tricker Genera Tricker Mechanism လို့ခေါ်တဲ့သုံးနိုင်ငံပူးတွဲကင်တွေ့ဖြည့်ရှင်းဖို့ကိုလည်းအာဆီယံခေါင်းဆောင်တွေကဆွေးနွေးခဲ့ကြတာပါဒီအာဆီယံထိပ်သီးအစည်းအဝေးအပြီးစတိုက်ချင်းပါခဲ့ကြတဲ့ကမ္ဘာအင်အားကြီးနိုင်ငံတွေပါပါဝင်တဲ့လုံခြုံရေးနဲ့ကုန်သွယ်ရေးထိပ်သီးဆွေးနွေးပွဲမှာ2023ခုနှစ်အာဆီယံဥက္ကဋ္ဌတာဝန်ယူခဲ့တဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကမြမရေးမှာအာဆီယံကကြားကတစားခံအဖြစ်မခံဘူးလို့ပြုံးပွင့်လင်းလင်းပြောပေါ်ပါတယ
်အာဆီယံဒီကအကန့်တန်ဆန်ဒရာအိုလေအစ်စုမြန်မာ
တကယ်တော့ညီငယ်ရဖို့ဆိုတာအများနဲ့အချိန်ယူရပါတယ်ဒါပေမဲ့ကျွန်တော်တို့စက်ပြီးစူးစမ်းတိုက်ပွဲဝင်ရပါမယ်အာဆီယံအနေနဲ့မြမနိုင်ငံအချက်တဲမှာတစားကအဖြစ်ခံမှာမဟုတ်ပါဘူးငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့တာယာဝါပြောဖို့အတွက်အာဆီယံအဖွဲ့ကြီးကတော့ရှေ့ကိုဆက်လက်သွားနေဦးမှာပါလို့သမ္မတဝီဒိုဒိုကပြောပေါ်လာပါမြမအရေးအာဆီယံဘုံသဘောတူညီချက်၅ချက်အကောင့်ထယ်ဖို့ဖို့ပေါ်ဒီထိပ်သီးအစည်းအဝေးတွေမှာဒုတိယအချိန်ပြန်လည်သုံးသပ်ခဲ့ပြီးထုတ်ပြန်ချက်လည်းထုတ်ခဲ့ပါတယ်အဲ့ဒီမှာအကြမ်းဖက်မှုအရှိန်လျှော့ချဖို့နဲ့ရက်သားတွေပေါ်ပြစ်မှတ်ထားတာတွေရက်ဖို့တောင်းဆိုရမှာမြမတက်မတော်ကိုအထူးသဖြင့်လို့သုံးနှုန်းတိုက်တွန်းထားပြီးမြမနိုင်ငံရှိသက်ဆိုင်သူအားလုံးလို့ဖော်ပြထားပါတယ်မြန်မာစစ်တပ်ဟာအဓိကတာဝန်ရှိကြောင်းအာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့သဘောထားအမြင်တွေဆက်လက်တည်ရှိနေပုံရတယ်လို့ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးအာဆီယံဆိုင်ရာအထူးပြုလေ့လာနေတဲ့စင်ကာပူချင်းဆိုင် Yusuf Ehab Institute ကအကြီးတန်းသုတေသီဒေါ်ဘုံသူစာကသုံးသပ်ထားပါတယ်။2022ခုနှစ်ဒိုမာဒုံးကလုတ်ခဲ့တဲ့အာဆီယံထိပ်သီးအစည်းအဝေးမှာတော့လက်နက်ကင်ဆောင်ထားတဲ့သက်ဆိုင်သူအားလုံးကိုရည်ညွှန်းခဲ့ပေမဲ့မြန်မာတပ်မတော်ဟာမြန်မာနိုင်ငံမှာတခုတည်းသောအင်အားအကြီးဆုံးလက်နက်ကင်အဖွဲ့အစည်းဖြစ်တယ်လို့မှတ်ချက်ပြုခဲ့ကြောင်းသူကထောက်ပြပါတယ်။တခါမြမအရေးမှာအာဆီယံဖွဲ့ရဲ့လက်တလောအလှည့်ကျဥက္ကဋ္ဌသုံးနိုင်ငံပူးတွဲကင်တွယ်သွားမဲ့ပုံစံအသစ်ကအာဆီယံနိုင်ငံကြီးဝင်ကြီးတွေအနေနဲ့ပိုပြီးနှိနှိနိုင်နိုင်စုစုစည်းနဲ့ပူးပေါင်းဆွေးနွေးလှုပ်ဆောင်နိုင်မဲ့ချင်းကပ်မှုအဖြစ်အသုံးဝင်လာမယ်လို့သူတေတီဒေါ်မိုးသူစားကရှုမြင်ပါတယ်။ဒါပေမဲ့ဒီလိုသုံးနိုင်ငံပူးပေါင်းဆောင်ရွက်တဲ့ Tricker Genera ကဒေတာတွေငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုထိခိုက်စေတဲ့အခြေအနေတွေမှာအာဆီယံကစုပေါင်းလှုပ်ဆောင်မှုလိုလာရင်အသုံးပြုတဲ့အထူးအဖွဲ့တစ်ခုဖြစ်ပြီးသူရဲ့အခန်းကဏ္ဍမှာအာဆီယံနိုင်ငံကြီးဝင်ကြီးတွေကိုကူညီပေးဖို့သာဖြစ်ပြီးသူတို့ကိုယ်တိုင်ဆုံးဖြတ်ချက်ချတဲ့အဖွဲ့တော်မဟုတ်ဘူးလို့ဒေါ်မိုးသူစားကရှင်းပြပါတယ်။တခါအာဆီယံအလှည့်ကျဥက္ကဋ္ဌရာထူးကိုလာအိုကလွှဲပြောင်းရယူတာဖြစ်လို့ရှေ့လာမယ့်တစ်နှစ်အတွင်းမှာနေပြည်တော်ကအာဏာသိမ်းစစ်ဘုံချုပ်ကြီးတွေကိုအာဆီယံကပိုပြီးလက်ခံသွားမယ့်လမ်းကြောင်းကိုဥတီသွားမလားဆိုပြီးလဲထင်မြင်ယူဆမှုတွေကရှိနေတာပါ။ဒေါ်မိုးသူစားကတော့လာမယ့်အာဆီယံဥက္ကဋ္ဌတွေဟာဒီနှစ်ထိပ်သီးအစည်းအဝေးမှာထုတ်ပြန်ခဲ့တဲ့ကောင်းဆောင်တွေရဲ့ဆုံးဖြတ်ချက်ကိုပြန်လည်ကိုးကားလုပ်ဆောင်မှာဖြစ်တယ်လို့ထောက်ပြပါတယ
် And we will build upon the achievement made under the Indonesian
Indonesia ASEAN ဥက္ကဋ္ဌတာဝန်ယူခဲ့တဲ့ကရရှိခဲ့တဲ့အောင်မြင်မှုနဲ့လွန်ခဲ့တဲ့နှစ်တွေအတွင်းအာဆီယံရဲ့အောင်မြင်မှုတွေပေါ်အခြေခံပြီးဆက်လက်လုပ်ဆောင်သွားမယ်လို့လာအိုဝန်ကြီးချုပ်ဆော့နက်စင်ဆူဖန်တုံကဥက္ကဋ္ဌရာထူးတွေ့ပြောင်းရိုက်ခေါ်မှာပြောသွားတာပါအာဆီယံအတိုက်အဝန်းကိုအချင်းချင်းပုံမှန်ခိုင်မာစေရေးချိတ်ဆက်မှုတိုးမြှင့်ရေးအခွင့်အလမ်းတွေစုပ်